အမေရိကန်ပြည်ထောင်စုနောက်ဖက်ခြမ်းကနေအရှေ့ဘက်ထိဝင်ရောက်နေတဲ့စံချိန်တင်အေးတန်ကြောင့်ဒီကနေ့ထိသေဆုံးသူဦးရေ12ဦးရှိလာနေတဲ့အချိန်မှာပဲအမေရိကန်မှာရောက်နေတဲ့မြန်မာမိသားစုတွေဟာလည်းဒီနှစ်ရထူခဲ့တဲ့အေးတန်ကိုခံနေကြရပါတယ်။လက်တလောအေးဆုံးမျိုးတွေလို့သတ်မှတ်ထားတဲ့နေရာတွေကမြန်မာမိသားစုတွေအေးတန်ကိုဘယ်လိုရင်ဆိုင်နေကြသလဲဆိုတာကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
နစ်စင်ဆောင်ရသည့်ရောက်တိုင်းအမေရိကန်ပြည်ထောင်စုအတွင်းကနေရာဒေသအတော်များများမှာနှိမ့်မုံတိုင်းကြတာနဲ့အေးအေးဒဏ်တွေကိုခံရလေရှိပါတယ်။ဒါပေမဲ့ဒီနှစ်ဆောင်ရသည့်ကတော့အခါတိုင်းနှစ်တည်တဲ့စံချိန်တင်အေးလွန်နေတာဟာတချို့မျိုးတွေမှာဆိုအနုပ်လက္ခဏာ65အထိရောက်သွားတာကြောင့်ကဘာမှာအေးအေးဆုံးဒေသလို့သတ်မှတ်ထားတဲ့မြောက်ဝင်ရိုးစွန်းတဲ့တောင်ဖူအေးချောင်းမိုးလေဝသပညာရှင်တွေကပြောဆိုနေကြတာပါ။အခုလိုအေးလွန်တဲ့ရာသီဥတုဒဏ်ကိုအမေရိကန်ပြည်ထောင်စုမှာရောက်နေကြတဲ့မြန်မာနယ်ပယ်တွေကရောဘလို့ရင်ဆိုင်နေကြပါသလဲ။ကိုဝင်လင်းဟာအခုဖြစ်ပေါ်နေတဲ့စံချိန်တင်အေးအေးဒဏ်ကိုအဆိုးအဝါးဆုံးခံရတဲ့မင်းနီဆိုတာပြည်နယ်မင်နီယားပိုလစ်မြို့မှာနေထိုင်သူတဦးပါ။သူကလက်တလောသူတို့မြို့ကအခြေအနေကိုအခုလိုဆရှင်းပြပါတယ်
။ဒီမှာကျွန်တော်ဟောပါနေလာခဲ့တဲ့ဟိုနှစ်ပေါင်း20နီးပါးလောက်ကဆိုရင်ဒီလောက်ထိအေးရကျွန်တော်ဟောပါတခါမှဟိုမကြုံသေးရဘူး။အေးဆုံးဆိုရင်ဟို-10အဲ့လောက်အဆင့်ထိပဲရှိတယ်။အခုကျတော့ဟောပါဝင်ချိုးနဲ့ပါနေဆိုရင်ဟောပေါ့-30 below 0အဲ့လောက်အထိဟောပေါ့အေးသွားတယ်လေဆိုတော့အရန်တော့အေးတယ်နောက်ပြီးတော့တော်တော်လေးထူးခြားတယ်ကားတွေပါတွေဟောပေါ့နိုးလို့မရတဲ့အထိကားတွေလမ်းပေးမှာဟောပေါ့တစည်းမစည်းပြက်နေတာတွေတွေ့ရတယ်မနေ့ကတော့မကျွန်တော်ခိုးဖို့ခေါ်တယောက်ဆိုရင်သူ့ဟောလေအေးတွေအပူဟောအရန်အေးတော့ကားပိန်းနေရလဲကျုံသွားတယ်ကျုံသွားပြီးတော့လမ်းမှာ highway မှာမောင်းရင်းနဲ့တတိမထားမိလို့တခါလေးဟိုကားပင်ပေါက်သွားတာတွေပါရှိတယ်။ဆိုတော့ခိုးဖို့ခရီးရောက်ဆိုမနေ့ကတူဟောပေါ့နိုင်ဝက်နီးပါးတနားရီလောက်ကားထဲမှာပဲထိုင်ပြီးတော့အဲ့ဒီဟိုထိုးကားကိုစောင့်လာတယ
်။အခုလိုရာသီဥတုဆိုးရတဲ့အချိန်မျိုးမှာကားနဲ့အပြင်ကိုမသွားခင်စောင့်စတဲ့နှွေးထွေးစင်မဲ့အရာတွေကားထဲမှာစောင့်ထားတင်တယ်လို့တခြားအရေးပေါ်ပစ္စည်းတွေကိုလည်းစောင့်ထားတင်ကြောင်းသူကပြောပါတယ်။သူ့အနေနဲ့ဒီလောက်အေးရကိုတခါမှမကြုံဘူးပေမဲ့အခက်အခဲတွေကြားတဲ့ကနေ့စဉ်အလုပ်သွားနေရတဲ့အကြောင်းသူကပြောပြပါတယ်မြန်မာနိုင်ငံကရောက်လာကြသူတိုင်းဟာအင်္ဂလိပ်စာကိုကျွမ်းကျင်နားလည်ကြသူတွေမဟုတ်တာကြောင့်ရာသီဥတုနဲ့ပတ်သက်တဲ့အသိပေးပြောကြားချက်တွေကိုအပြည့်အဝနားမလည်ကြဘူးလို့သူကပြောပါတယ်ဒါအပြင်တချို့တိုင်းသားလူမျိုးတွေအတွက်သူတို့တတ်တဲ့ဘာသာစကားနဲ့ဘာသာပြန်ပေးဖို့အတွက်လည်းအခက်အခဲရှိတဲ့အကြောင်းသူကရှင်းပြပါတယ်မင်နီယားပိုလစ်မြို့မှာတင်အေးဒဏ်ကြောင့်ဒီရက်ထဲနှစ်ဦးသေဆုံးခဲ့ပြီးဖြစ်တယ်လို့ကိုဝင်းလင်းကပြောပါတယ်ကိုဝင်းလင်းလိုပဲအေးဒဏ်ကိုရင်ဆိုင်နေရသူနောက်တစ်ဦးကတော့အီလီနွိုင်းပြည်နယ်ရှီကာဂိုမြို့ကကိုယ်စောထွက်ပါသူတို့မျိုးဟာလည်းအေးဒံကိုအဆိုးအဝါဆုံးရင်ဆိုင်နေရတဲ့မျိုးတွေထဲမှာပါတာကြောင့်အလုံးမစင်းရတာနေရရှိသွားပြီလို့သူကပြောပြပါတယ
်အခုအချိန်နေရတော့ဒီ minus ဒီ16ပေါ့နော်ဒီ3ရက်အောင်16လောက်ကြာတာပေါ့လေအလုတ်ကလည်းဒီတော်တော်များများမသွားကြဘူးတားအေးတို့အဲကျွန်တော်တို့ပုံမှန်စီးနေတဲ့အဲမီးထားရှိတာပေါ့နော်မီးထားရဆိုရင်လည်းဟိုသူတို့မပြေးတဲ့ဟာတွေရှိတယ်သူတို့ဖြတ်လိုက်ရတယ်ပေါ့လေတားအေးတို့တန်လန်းနေပါရေဆိုရင်လည်းဒါအေးတဲ့ခါကျတော့သူကဆန်စာတွေတက်ထားတဲ့ခါကျတော့ဒီဒါအေးရင်တော့ဆန်စာတွေတော့မလုပ်ဘူးလေမိဒီပါရေရှိုးရတဲ့အစီအရောက်ပါတော့ပေါ့နော်ဆိုတော့ကျွန်တော်ဆိုရင်အလုပ်ဒီနှစ်ရဲမသွားပြစ်ဘူးအဲကျွန်တော်လုပ်ထုတ်တဲ့အလုပ်က ID လုပ်ဆိုတော့ကွန်ပျူတာနဲ့ကိုယ်ကအရင်နေတော့လုပ်ရတယ်ဒီအလုပ်ကိုလှမ်းဆက်ပြီးတော့လုပ်လို့ရတယ်သွားကြတော့မလုပ်ဘူးပေါ့လေတချို့ကတော့သွားလူကြတယ်နဲ့ခက်ရှိတာပေါ့နော
်လက်တလောရင်ဆိုင်နေရတဲ့စံချိန်တင်အေးအေးတန်းကြောင့်ရောစနိုးကြပြီးရင်တိုက်မှုတွေဖြစ်ပေါ်ခဲ့တာတွေကြောင့်ပါနိုင်ငံတော်သေဆုံးသူအနည်းဆုံး12ဦးအထိရှိသွားပြီလို့သတင်းမီဒီယာတွေမှာရေးသားဖော်ပြနေကြပါတယ်ခင်ဗျာ